အစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေစုပေါင်းဖွဲ့စည်းထားတဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT နဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ် UNA တို့ဟာရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SND ပါတီဥက္ကဋ္ဌဦးခွန်ထွန်းဦးနေမှာဒီနေ့နေ့လယ်ပိုင်းကတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ရဲ့ညှိနှိုင်းရေးဆွေးနွေးနေတဲ့အခြေအနေတွေကို UNA အဖွဲ့ကတိုင်းရင်းသားခေါင်းဆောင်တွေကိုရှင်းပြတာဖြစ်တယ်လို့SCCD အဖွဲ့ကဗိုလ်မှူးကြီးခွေဥက္ကာကပြောပါတယ
်ဒီတိုင်းသားအရေးမှာဟိုဥဆောင်ပါဝင်တဲ့ကောင်းဆောင်ကြီးတွေပဲကျွန်တော်တို့ကကျွန်တော်တို့နောက်ဆုံးတွေ့ရှိပြီးရှိရတဲ့အချက်လက်လေးတွေကိုဒါဥပဒေအရလာတင်ပို့လာပြီးတော့တိုင်ပင်တို့တွေ့ကြုံရလမ်းညွန်မှာကားရတဲ့လက်ခံပါလေအဲ့ဒါနဲ့ကျွန်တော်တော့ရှေ့ဆက်ရှေ့တစ်ချိန်နောက်ဆက်ဆွေးနွေးပွဲတွေမှာဆက်လက်ပွားမယ်ဟိုပါပေါ့အကြံဉာဏ်တွေလည်းကျွန်တော်ရတာပေါ့
NCCD ဟာအစိုးရနဲ့ညီညာရေးဆွေးနွေးတဲ့အခါမှာကိုစားပြုဆွေးနွေးဖို့အတွက်အပြည့်ရတိုင်းသားလက်နက်ကိုင်အဖွဲ့18ဖွဲ့နဲ့ဖွဲ့စည်းထားတာဖြစ်ပြီးတနင်္ဂနွေလို့အပြစ်ခတ်ရစဲရေးဘုံသဘောတူညီချက်မူကြမ်းချမှတ်နိုင်ဖို့အစိုးရနဲ့တာဝန်ခံဆွေးနွေးနေတဲ့အဖွဲ့လည်းဖြစ်ပါတယ်အပြစ်ခတ်မူကြမ်းကိုရေးဆွဲရမှာအစိုးရလွှတ်တော်နဲ့တက်မတော်ကိုယ်စားလှယ်တွေပါဝင်လာတာဟာညီညာရေးအတွက်ကောင်းမွန်တဲ့အလားအလာဖြစ်တယ်လို့ဒီနေ့ဆွေးနွေးပွဲအပြီးမှာ UNA အဖွဲ့ဝင်ရှမ်းတိုင်းသားမြောက်ဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်ထွန်းဦးကပြောပါတယ်
အနုဘောရင်တက်ကပါမယ်ကိစ္စပဲလူဖြစ်နေတာကငင်းကြင်းရဲ့လှုပ်လိုက်တက်ကတိုက်လိုက်နေဖြစ်နေတာကိုတက်ကလည်းတူဟာနဲ့တူကဏ္ဍပါလာပြီဆိုတော့ငင်းကြင်းရဲ့တော့ရှင်းပြောရင်တော့ရောင်ညီတန်းလာပြီပေါ့ဗျာဒါကတော့ကျွန်တော်တို့အတွေ့အကြုံကတော့ပြောပြတာပေါ့လေဟဲ့လားကောင်းတယ်ကောင်းပါတယ်လွတ်တော်လည်းပါလာပြီပဲအစိုးရလည်းပါလာပြီဆိုတော့ဘိုးဘက်ကကိုရောက်ဒီဘက်ကကိုရောက်ဆွေးနွေးကြမှာပဲလေနောက်ညလည်းကျွန်တော်တို့ဒီလိုင်းသားတွေပါတီတွေလည်းတို့ခိတ်ခေါ်မယ်ဆိုရင်လည်းကျွန်တော်တို့ပါပေးရမှာပေါ့ဒါပါပဲ
ညီညွတ်သောတိုင်းသားလူမျိုးများမဟာမိတ်အဖွဲ့ UNA ကိုပြည်တွင်းကရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ဇိုမီဒီမိုကရေစီအဖွဲ့ချုပ်ရခိုင်ဒီမိုကရေစီအဖွဲ့ချုပ်စတဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့ဖွဲ့စည်းထားတာပါဒါအပြင် SCCD အဖွဲ့ဟာနိုင်ငံရေးပါတီတွေနဲ့တိုင်းရင်းသားပါတီတွေစုပေါင်းဖွဲ့စည်းထားတဲ့ Federal Democracy မဟာမိတ်အဖွဲ့ FDA အဖွဲ့နဲ့လည်းဒီနေ့မနက်ပိုင်းကရန်ကုန်မြို့မြန်မာညီညွတ်ရေးစင်တာမှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်အဲ့ဒီတွေ့ဆုံပွဲမှာလာမယ့် April လမှာတိုင်းရင်းသားတွေနဲ့အစိုးရတို့အပြစ်ခတ်ရစဲလက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းဆက်လက်ဆောင်ရွက်ရမယ့်ကိစ္စတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြောင်းFDA အဖွဲ့ဝင်အမျိုးသားဒီမိုကရေစီအင်အားစုခေါင်းဆောင်ဦးခမောင်ဆွေကရှင်းပြပါဗျာ။
ညီငယ်ဆွေးနွေးပွဲတွေကိုပုံမြန်ဆန်တဲ့အနေအထားဖြစ်အောင်လုပ်ပေးဖို့နိုင်ငံရေးစီနာရှိဖို့နိုင်ငံရေးစွန့်မြတ်ချက်မှန်ကန်မှုအပြည့်အစုံအတွက်စဉ်းစားပေးဖို့ဆိုပြီးတော့ညီငယ်ရေးစကားဝိုင်းကိုဆက်ပြီးတော့သွားပါဆိုပြောပြီးတော့ကညီငယ်ပြစ်ခတ်ရစေးပြီးတဲ့အခါမှာတစ်ဆက်ဆက်သေးနိုင်ငံရေးဆွေးနွေးပွဲတွေဖြစ်ဖို့လဲကျွန်တော်တို့တောင်းဆိုထားတဲ့အကြောင်းပြောတဲ့အခါမှာသူတို့ဘက်ကလည်းပြန်ကြားပါတယ်နိုင်ငံရေးပါတီအသီးသီးဟာဒီမူပေါင်းတွေချပြီးတဲ့အခါမှာအပြစ်ဆက်အစီအစဉ်လက်မှတ်ထိုးပြီးတဲ့အခါမှာနိုင်ငံရေးဆွေးနွေးပွဲတွေမှာနိုင်ငံရေးပါတီခေါင်းဆောင်တွေပါဖို့လဲသူတို့ကတော့အရန်ပြုထားတယ်ဆိုတဲ့အကြောင်းကိုရှင်းပြပြီးတော့က
ဒီဆွေးနွေးပွဲကို Federal Democracy မဟာမိတ်FDA အဖွဲ့ဝင်ပါတီတွေဘက်ကအမျိုးသားဒီမိုကရေစီအင်အားစုပါတီ NDF ချင်းတိုင်းသားပါတီဒီမိုကရေစီနဲ့ညီညာရေးပါတီဒီမိုကရက်တစ်ပါတီမြန်မာအမျိုးသားဒီမိုကရေစီအင်အားစုပါတီတွေကခေါင်းဆောင်တွေနဲ့ SCCD ကဥခွန်အုတ်ကဒေါက်တာဆလိုင်းရှံမုံစားခေါင်းနဲ့ဥနာဟန်သားတို့တက်ရောက်ခဲ့ကြပါတယ်ခင်ဗျာ